ဖြစ်နေမှုများပြီးတော့နိုင်ငံရေးလုတ်ကွက်မရှိလို့ပြည်သူလူထုကနိုင်ငံရေးမှာမပါဝင်နိုင်ဘူးဆိုတာဟာတဘာဝမကြကြောင်းနိုင်ငံရေးလုတ်ကွက်ဆိုတာဟာကိုယ့်ဖာသာကိုချဲ့ထွင်ရမှာဖြစ်တယ်လူထုလှုပ်ရှားမှုဖြစ်ဖို့ဆိုရင်ကြိုတင်ပြင်ဆင်မှုနဲ့ပေါ်လာတဲ့အခွင့်အလမ်းကိုထိထိမိမိအသုံးချတတ်မှုတွေကသာအရေးကြီးကြောင်း RFA ကဆက်သွယ်ခဲ့တဲ့ကျွမ်းကျင်သူတွေနဲ့နိုင်ငံရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်ထိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့ PDC ခေါ်နိုင်ငံရေးအန်တုမှုကော်မတီတာဝန်ခံကိုကျော်ကျော်ကတော့လူထုအနေနဲ့သူတို့သာအဆုံးဖြတ်ပြီးတဲ့အခန်းကဏ္ဍမှာရှိနေတယ်ဆိုတာကိုသိမြင်ဖို့လိုတယ်လို့အခုလိုပြောဆိုပါတယ
်လူထုကနောက်လိုက်ကောင်းဖြစ်တယ်လို့ကောင်းဆောင်ကောင်းလည်းဖြစ်တယ်လို့ကျွန်တော်ပြောခြင်းတယ်ဒါတော့လူထုကြားတိုင်းကပဲကျွန်တော်တို့ကောင်းဆောင်တွေထွက်လာကြတာအပြောင်းလဲဖြစ်သွားအောင်လုပ်တာလည်းအများနဲ့လူထုပဲအီရန်တရားခင်ဗျာနားအဖတ်တောင်းပဲလူတို့တောက်ကံမှုရှိတယ်ဆိုတာပြဖို့အတွက်သူတင်းင်းကြီးနဲ့အများနဲ့ကြိုးစားနေရတာပဲသူနီးသူဟန်နဲ့တိုင်လုပ်လို့ရတယ်ဆိုရင်ဒါက National Convention တို့ဒါ Roadmap တို့ Constitution တို့ဘာလုပ်ပြီးလို့လို့လဲကြာဆေးအုပ်ချုပ်ရေးနဲ့ပဲတစ်ချောင်းလုံးတစ်သက်လုံးအုပ်ချုပ်သွားလို့ရနေတာပဲဒါပေမဲ့လူတို့ကတောက်ကံပါတယ်ဆိုတာကိုပြဖို့အတွက်သူကြိုးစားနိုင်ဖို့အတွက်တင်းင်းကြီးနဲ့သူအများနဲ့ကြိုးစားနေကြရတာပဲအဲ့တော့လူတို့လှုပ်ရှားမှုအကုန်လုံးရဲ့ဟိုအကြီးကဥတီချက်ကပါလဲဆိုတော့ဒီတိုင်းနေတော့ဒီတိုင်းဖြစ်နေတာပဲခံနေရမယ်ဒီတိုင်းမနေမှလည်းကျွန်တော်ကအပြောင်းလဲကိုရမယ်ဆိုတဲ့ဟာမျိုးကျွန်တော်ကပြောချင်တာလေ
အဲဒေါက်တာဆလိုင်းထွန်းတန်းကလည်းလူလူလှူရှားမှုလို့ဆိုရမှာအာနာရှင်နဲ့လုံးဝမပတ်သက်ဖဲအဆက်ဖြစ်တဲ့နည်းဟာထိရောက်တယ်လို့အခုလိုသုံးသပ်ပါတယ
်ကျွန်တော်တို့ကိုကျွန်တော်တို့တကယ်အားကိုးရမယ်ဟိုးနိုင်ငံသားတွေကလာကူလိုက်မယ်ဟာဘသူကဘယ်လိုလာလိုက်မယ်အဲ့ဒီလိုခြေလို့အပိုးပဲဘုံကျုံအောင်စားကျွန်တော်တို့တင်ပြခဲ့ပြီကိုအားနဲ့ကိုနဲ့လူတူအားနဲ့တတ်မတော်ကြီးနဲ့အဲ့တော့တူထောင်ခဲ့တဲ့တတ်မတော်ပြနဲ့လူတူအားနဲ့လှုပ်လို့ကျွန်တော်တို့ဟာကျွန်တော်နိုင်ခဲ့ပြီဒီကနေ့ကျွန်တော်လွတ်လပ်ရပြီသို့တော့ဒီလွတ်လပ်ရေးကိုအလွဲသုံးစားတဲ့အာဏာရှင်ကိုလည်းပဲကျွန်တော်တို့ကိုအားနဲ့ကိုကိုပြီးတော့မှသူတို့နဲ့တကနဲ့ non cooperation သူတို့ကဘာမှကျွန်တော်အဆက်အသွယ်မလုပ်တော့ဘူးတန်းပေါ်လဲသူကိုလည်းပဲကျွန်တော်ဘာမှကြမ်းမတက်ဘူးနော်သူ peaceful ကျွန်တော်ငြိမ်သက်ခြင်းနဲ့ကျွန်တော်တို့ကတကနဲ့လုံးမယ်ဆိုလို့ရှိရင်ဒီအစိုးရခံကိုမခနိုင်ဘူ
းနိုင်ငံရေးအန်တုမှုကော်မတီတာဝန်ခံကိုကျော်ကျော်ကတော့လူလူလှူရှားမှုလို့ဆိုတိုင်းလမ်းမထွက်ရမယ်လို့ထင်နေတာဟာမှောင်ရင်ကြောင့်အခုလိုထောက်ပြပါတယ
်ဟာလားလမ်းမထွက်ပြီးဆန္ဒပြတာမဟုတ်ပဲနဲ့တခြားကြီးနဲ့ပေါ်ထုတ်လို့ရဥက္ကဋ္ဌလမ်းမမထွက်ပဲနဲ့လမ်းမကိုလုံးဝမထွက်ပဲနဲ့နေမယ်ဗျာဆိုကြပါစို့ရဲ့စနေတင်းကနေတို့မတည့်ရက်ရက်လုံးဝအပြည့်မထွက်ပဲကဲနားဖောက်မကြိုက်တဲ့လူမှန်တည်းကဘယ်နဲ့၃နာရီကနေညနေ၄နာရီတို့လမ်းမမထွက်ကြနဲ့ဆိုပြီးတော့non cooperation ပေါ့ဗျာမနာဘနဲ့မပူပေါင်းမဆောင်ရဲဆိုကြပါဆိုပြီးရင်ဆိုးရဝေနှန်းနေမှန်တယ်ညဆိုတာဘယ်နည်းဘယ်ရဲ့မှာရုံးမတက်ကြနဲ့အသရှိတွင်ပေါ့ဗျာဒါမျိုးပေါ့ဆိုတော့တယောက်ချင်းတယောက်ချင်းလုပ်တယ်ဆိုရင်တော့ဗျာအဲ့တယောက်ညကိုတို့အလုပ်ချုပ်ပြလို့ရတာပေါ့ဆိုကြပါဆိုရဲတနင်္ဂနွေလုံးမှာရှိရဆိုးရဝေနှန်းမှန်တယ်ညဒါမှမဟုတ်ဝေကြီးဌာနတစ်ခုကဝေနှန်းမှန်တယ်ညအဲ့နေ့တရက်ရုံးမတက်ဘူးဆိုအဲ့ဝေနှန်းနေတို့ထုတ်ပြရဲမလားဗျာဒါကမျိုးလျှောက်ရှားမှုမျိုးတွေကျွန်တော်တို့အများကြီးလုပ်လို့ရတယ်လမ်းမထွက်ဆန္ဒပြမှာပဲမဟုတ်ဘူးလမ်းမမထွက်ခဲနဲ့လည်းဆန္ဒပြလို့ရတယ်လို့ကျွန်တော်တို့ထင်တယ်
။ဟဲ့ဒါပေမဲ့ဖိနှိပ်မှုကတိတ်များတော့မြန်မာပြည်မှာနိုင်ငံရေးလုတ်ကွက်မရှိဘူး။ဒါကြောင့်လူလူပအဝင်ပတ်သက်ဖို့ခက်တယ်။အဲဒါအပြင်လူလူကသူတို့ဘလို့အခန်းကဏ္ဍမျိုးကနေပါဝင်ရမှာလဲ။နိုင်ငံရေးခေါင်းဆောင်တွေကလူလူကိုဘာလို့စီစဉ်တာလဲဆိုတဲ့မေးခွန်းကလည်းအရေးပါပါတယ်။ဟုတ်ကဲ့ကိုကျော်ကျော်ဒီကိစ္စကိုဘယ်လိုများသုံးသပ်ပါလဲခင်ဗျာ
ပြောလေပြောတာရှိသလိုဖိနှိပ်မှုတိတ်ပြင်းထန်တယ် political space မရှိဘူးပေါ့ဗျာနေရာလုတ်တရာမရှိဘူး space မရှိဘူးဆိုတဲ့ကိစ္စကိုကျွန်တော်တို့ကျွန်မတယောက်တည်းအနေနဲ့တော့လက်မခံဘူးဗျာလုတ်ချင်တဲ့ဆန္ဒလာရှိရင် space ကအများရန်ရှိနေတယ်အခုလည်းဟာတိတ်ဖိနှိပ်မှုပြင်းထန်တယ်လို့ပြောနေဒီနေ့ကြိုကြာကြိုကြာလှုပ်ရှားမှုတွေတောက်လျှောက်ဖြစ်နေတာပဲဗျ။အဲတပီလုံးတိုင်းတာဆောင်တဲ့ဟာ nation wide လှုပ်ရှားမှုမျိုးသာဖြစ်မလာသေးတာပဲရှိတယ်။အများလုံးကြာ energy လူငယ်မဟုတ်လားလုံနေကြတာမိနစ်တစ်နည်းအထိပြောနေကြတယ်။အဲဒေါ်စုလွံ့မြောက်ရေးလှုပ်ရှားမှုကေကုံမတက်ပြီးတော့ဆန္ဒပြတာ9ယောက်10ယောက်15ယောက်ပဲဖြစ်ဖြစ်သူတို့လုံနေကြတာပဲ။ဒါလုံချင်တဲ့လူတွေအတွက် space အများကြီးရှိတယ်ဗျ။မလုံချင်တဲ့လူတွေနဲ့မလုံရတဲ့လူတွေအတွက် space ကတော့မရှိဘူး။ဒီလိုပဲကျွန်တော်တို့ကနားလဲ။
ဗမာပြည်ကွန်မြူနတီပါတီကပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖိုးတန်ချောင်းကတော့နိုင်ငံရေးလုတ်ကွက်ကိုအမှတ်မထင်ပေါ်လာတဲ့နိုင်ငံရေးမီးပွားလေးတွေကရလာတတ်တယ်။အရေးကြီးတာကတော့ပြင်ဆင်မှုရှိဖို့နဲ့အခွင့်အရေးကိုအသုံးချတတ်ဖို့ပဲလို့အခုလိုပြောဆိုပါတယ်
။နိုင်ငံရေး space ခုနကပြောတဲ့နိုင်ငံရေးလုတ်ကွက်ဆိုတာခင်းလေးလုံးလုံးကလည်းမရှိပါဘူး။မဆလာလက်ထက်မှာမဆလာတစ်ခုလေးရှိတာ တခြားလူဘယ်သူမှလုံးလို့မရပါဘူးလုံးဝဖမ်းမယ်ဘာလို့လဲဆိုတော့ကျွန်တော်တို့အဲ့တော့ UG တခြားလုံးနေလို့ကျွန်တော်သိပါတယ်အဲဆိုလိုတာကနိုင်ငံရေးဆုတ်ရှားပြန်နေရမရှိဘူးဆိုပေမဲ့ကျွန်တော်တို့ကတူတောင်းပြည့်စုံလို့ရှိရင်အင်အားကလည်းကောင်းတယ်ဆိုလို့ရှိရင်အောင်ပွဲကြီးရတတ်ပါတယ်ရှင်လေးလုံးကလည်းအတူတူပါပဲဟိုကနေနေဒီကနေနေအဲ့လိုပြီးဆောက်ရင်ကိုဖုံးမော်ကိစ္စတည်းတဲ့ဟာမှာကျွန်တော်တို့ကအများကြီးတာပါကိုခုကိုဖုံးမော်ကိုစက်လိုက်တဲ့အခါမှာသူတို့တိတ်မှားတာပွင့်ကြလို့လည်းခမဆက်မလို့ရောသူတို့လည်းကြံ့နေခမကျွန်တော်တို့ကအဲ့ဒါကိုအခွင့်ကောင်းယူပြီးတော့အဲ့ဒီလဟာရင်လေးကို space လေးကိုအခွင့်ကောင်းယူပြီးတော့ကျွန်တော်တို့လူတို့ပါလာတဲ့ဟာကြီးဟိုကတိဆောက်ဒီရတိကဟိုကဖို့တူဒီရဖို့တူအဲ့ဒီလူတွေသူဖြစ်လာကြရအောင
်အချမ်းမဖတ်တိုက်ပွဲနဲ့ပတ်သက်ရင်နိုင်ငံကမှဆရာတစုဖြစ်သတ်မှတ်ခံရတဲ့ဒေါက်တာဂျင်းရှပ်ကလည်းနိုင်ငံရေးလွတ်ကွက်ဆိုတာဟာဖန်တီးယူရတာဖြစ်တယ်လုတ်ဆရာရှိတော့ကိုတတိရှိရှိနဲ့လုတ်ဖို့ပဲအရေးကြီးတယ်လို့ပြောဆိုပါတယ်အသူကဆက်ပြီးတော့
Well, of course it's difficult. If it was easy, it would already have been done, right? But it ignores a lot of history. This has been done, this kind of
stuff. ဟုတ်ပါတယ်ဒါခက်ခဲတဲ့ကိစ္စပါအလွယ်နဲ့သာလုတ်လို့ရမယ်ဆိုရင်တော့အောင်ပွဲခံနေတာကြာလာရောပေါ့အဲဒါပေမဲ့ဒါကိုလွတ်လို့မဖြစ်နိုင်ဘူးလို့ပြောနေသူတွေဟာတမိုင်းကိုလှစ်လူရှုသူတွေပါပဲ။နာဇီဂျာမနီလက်အောက်မှာလည်းမြေအောက်လှုပ်ရှားရေးသမားတွေရှိခဲ့ပါတယ်။စစ်ထောက်လိုင်းရင်းနဲ့မလှမ်းမကမ်းမှနေပြီးတော့ဂျူးတွေကိုဖတ်ပေးထားခဲ့တာမျိုးရှိခဲ့ပါတယ်။ဆိုဗီယက်မှာအရှေ့ဥရောပမှာအာနာရှင်တွေကိုအန်တုတဲ့လှုပ်ရှားမှုတွေရှိခဲ့ပါတယ်။ဟဲ့အရေးကြီးတာကပီတလူရုကဘာလို့ရမယ်ဆိုတာကိုရှင်းရှင်းလင်းလင်းသိရမယ်။စီလိုအပေါက်ရှာပြီးတော့အာနာရှင်ဆန့်ကျင်မှုတွေကိုတဖြည်းဖြည်းလှုပ်ဆောင်ရမယ်။ဒီနည်းနဲ့ပဲလုံနိုင်စွမ်းကိုတိုးမြင့်နိုင်တယ်။နိုင်ငံရေးလုတ်ကွက်ကိုချဲ့ထွင်နိုင်ပါတယ်လို့ဒေါက်တာဂျင်းရှပ်ကပြောဆိုသွားတာပါ။အဲပီဒရူအနေနဲ့လုတ်တင်တာကိုလုတ်ဖို့ကတော့အကြောက်တရားကိုစင်ညုံတရားနဲ့ကြော်လွှားမှသာရမယ်။ဒါဟာအချင်းယူလုတ်ရမယ်လို့ဒေါက်တာဆလိုင်းထွန်းသန်းကပြောဆိုပါတယ်
။အဲ့ဒါတော့လူတွေဟာဒီလိုပြအကြောက်တရားစွန့်သွားလို့ရှိရင်ဟာအယံဒီဥပယေချပါလာပဲ when fears advances logic backs away ကြော်တယ်တိတ်ပဲကတကယ်အကြောက်တရားလာလို့ရှိရင်စင်ကြေတုံတရားဟာတခါတည်းနောက်ဆုံးသွားတာပဲဥပမာကျော်တို့ဇီခစ်တရားတရားကာသကောနဲ့ပြတ်သွားတာပဲဘာမှမဟုတ်ဘူးအကြောက်တရားနဲ့ပဲအခုကျွန်တော်တို့ကလေဒီလိုပဲအကြောက်တရားနဲ့ကျွန်တော်လွှမ်းလိုက်တဲ့အခါကျလို့ရှိရင်နော်လွှမ်းလိုက်တဲ့အခါကျလို့ရှိရင်ဒါကျွန်တော်တို့မှာ logic back ကိုကျွန်တော်တို့မှာတခါနဟာငါတို့လူလူကြီးနဲ့လုပ်လို့ရတယ်ကွာဆိုတဲ့ဥစ္စာဟာအဲ့ဒါပျောက်သွားတာပဲအဲ့ဒီအတွက်ကြောင့်ကျွန်တော်ကအခုပြန်ပြီးတော့ဒီစင်ကြေတုံတရားငါတို့ဟာစကပုံရှိတယ်အကြောင်းဗမာတွေအလုံးကလည်းသိတယ်ဇန်ကအားတော့ဖျားမခံနိုင်ဘူးထို့သူငါတို့ပြည်ပြင်းတော့မင်းတို့မှာအဲ့ဒါသူတို့တည်းမဆက်ဆိုင်တော့ငါတို့ကဒီပေါ်တို့ကမှာဒါကျွန်တော်တို့ကပညာပေးတဲ့အချိန်မှနေတာပဲကျွန်တော်ပညာပေးတဲ့အချိန်သဘောတရားနေနေကျွန်တော်လောက်တာဖြစ်တယ်ဒါတဖြည်းဖြည်းပဲကျွန်တော်လုပ်ယူရမှာပဲချက်ချင်းကြီးဝုန်းနဲ့ဒိုင်းနဲ့ဆိုတာစိတ်ကြေးရအချိန်ကထကြွာလာတဲ့ကြမျိုးမဟုတ်ဘူးဟုတ်တယ်အတွက်ကြောင့်ကျွန်တော်တပြေးပြေးပဲကျွန်တော်တွန်းရမှာပဲလူလူကိုကျွန်တော်တို့လူလူမသွေးလို့ရှိတော့မရဘူးဒါပါပဲ
အဲဒါကတော့ဒေါက်တာဆလိုင်းထွန်းသန်းပြောဆိုတော့တာဖြစ်ပါလေခင်ဗျာ